အယလိုအပြည်ပြည်ဆိုင်ရာအလုံသမားအဖွဲ့ချုပ်အနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ချမှတ်ထားတဲ့အရေးယူဆောင်ရွက်ချက်တွေအလုံးကိုအခုပြန်လည်ရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်။ဒီအတွက်မြန်မာနဲ့အယလိုအကြားဆက်ဆံရေးဟာလည်းတခြားနိုင်ငံတကာလိုပဲပုံမှန်ဆက်ဆံရေးအဆင့်ကိုပြန်ပြီးတော့ရောက်ရှိသွားပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံတွင်းအတင်းအဓမ္မလှုပ်ရှားပေးခိုင်းစေမှုပပျောက်ရေးအတွက်နိုင်ငံတကာအနေနဲ့ဗန်နာငွေကြေးအရာအကူအညီတွေပေးကြဖို့ကိုလည်းအယလိုကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။အပြည့်အစုံကိုတော့ကိုသားညွန်ဦးကတင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့အဓမ္မလိုအပ်ပြီးခိုင်းစေမှုနဲ့ပတ်သက်ပြီးတော့အထူးသီးသန့်စည်းဝေးပွဲပုံမှန်ပြုလုပ်ဖို့အပါအဝင် ILO ကနေပြီးတော့မြန်မာပေါ်အရေးယူဆောင်ချက်ကြံနေတဲ့အားလုံးကိုပယ်ဖျက်ဖို့ဂျွန်လ၁၈ရက်နေ့ ILO ရဲ့ဒီနိုင်ငံတကာအလို့သမားညီလာခံကနေပြီးတော့အတီးပြုဆုံးဖြတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အဓမ္မလိုအပ်ပြီးခိုင်းစေမှုတွေကြောင့် ILO ရဲ့ဖွဲ့စည်းပုံပုံမှန်33အရမြန်မာနိုင်ငံကိုအခုလိုမျိုးအရေးယူခဲ့တာပါ။ဒါပေမဲ့ဒီမြန်မာနိုင်ငံထဲမှာတိုးတက်လာတဲ့အခြေအနေနဲ့အဓမ္မလိုအပ်ပြီးခိုင်းစေမှုတက်ဖြစ်ရေးဆောင်ရွက်ချက်တွေကြောင့်ဒီအရေးယူမှုတွေကိုပြန်လည်ရုပ်သိမ်းလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံထဲကအခုလိုတိုးတက်မှုတွေကိုအသိမှတ်ပြုပြီးတော့လှုပ်ဆောင်စရာတွေ၊ကြံနေရာတွေကိုဆက်လုပ်သွားဖို့ညီလာခံတွင်းအစီအစဉ်တင်သွင်းတဲ့ဂျော်ဒန်နိုင်ငံရဲ့အသံမှတ်ကြီးဒေါက်တာချူဂရီကဒီဆုံးဖြတ်ချက်မူကြမ်းအတိမပြုခင်မှာမြန်မာနိုင်ငံကိုတိုက်တွန်းမြန်မာနိုင်ငံကိုအခုလိုတိုက်တွန်းသွားပါတယ
်။ It is now clear that the government of Myanmar is collaborating. We no longer
မဆူရဘက်ကပူးပေါင်းဆောင်ရွက်မှုတွေရှိလာပါပြီ။ILO ရဲ့စုံစမ်းရေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းဖြစ်လာဖို့ဆိုပြီးတော့ချမှတ်ခဲ့တဲ့အရေးယူဆောင်မှုတွေဆက်ထားဖို့မလိုတော့ပါဘူး။အတရားနာမှုလိုအပ်ပြီးခိုင်းစေမှုပပျောက်ရေးဆန်ရ1930ခုနှစ် ILO သဘောတူညီချက်အတိုင်းမြန်မာနိုင်ငံရဲ့ဆောင်ရွက်ချက်တွေတိုးတက်လာတာကိုအားပေးဖို့ဒီဆုံးဖြတ်ချက်မူကြမ်းထဲမှာပါပါတယ်။ဆက်ပြီးတော့ဆောင်ရွက်စရာတွေကြံသေးတယ်ဆိုတာကိုလည်းထောက်ပြထားတဲ့အကြောင်းဒေါက်တာချူဂရီကပြောသွားတာပါ။တစ်ချိန်တည်းမှာတော့အခုလိုမျိုးမြန်မာနိုင်ငံပေါ်အရေးယူဆောင်ရွက်ခဲ့တာတွေဟာILO အခမ်းကဏ္ဍကဘာမှာဘလောက်ထိရောက်မှုရှိတယ်ဆိုတာကိုပြသချက်ဖြစ်တယ်လို့ Australia တာမတ်ကြီး Peter Woodcock ကညီလာခံတွဲမှာဆွေးနွေးသွားပါတယ
် The ILO has played a key role in shaping the international community's approach to Myanmar. The measures taken at
မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာရဲ့ချီးကပ်ကင်တွယ်မှုတွေမှာ ILO ကအဓိကနေရာမှာရှိနေပါတယ်ဒါကိုကြည့်လို့ရှိရင်ကဘာတလွှားအလို့သမားတွေအချင်းတွေတိုးတက်ကောင်းမွန်လာဖို့အတွက် ILO ရဲ့ကြီးကြပ်ဆောင်ရွက်မှုတွေဟာအရေးပါပြီးတော့ထိရောက်တယ်ဆိုတာကိုမြင်ရပါတယ်ဩစတြေးလျအစိုးရအနေနဲ့မြန်မာနိုင်ငံရဲ့စီးပွားရေးနိုင်ငံရေးလူမှုရေးဖွံ့ဖြိုးတိုးတက်မှုတွေအတွက်ကူညီဆောင်ရွက်သွားဖို့ပိုင်းဖြတ်ထားပါတယ်လို့ဒီဩစတြေးလျတာဝန်ကြီး Peter Woodcock ကပြောသွားတာပါမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ဖြစ်နေတက်ရောက်လာတဲ့မြန်မာအစိုးရလုံသမားဒုဝန်ကြီးဦးမြတ်သိန်းကလည်းဒီဆုံးဖြတ်ချက်ကိုကျူးဆိုပါတယ
် Our joint efforts are producing tangible progress and the elimination of food
waste တိသာထင်ရှားတဲ့အောင်မြင်တိုးတက်မှုတွေရနေပါတယ်အတရားဓမ္မလိုအပ်ပြီးခိုင်းစင်မှုပပျောက်ရေးအခြေအနေဟာလက်တကမ်းကိုရောက်နေပါပြီလုံဆောင်စရာတွေကြံနေသေးတယ်ဆိုတာကိုလည်းလက်ခံအသိမှတ်ပြုပါတယ်။လာမယ့်2015ဒါမှမဟုတ်ဒီမတိုင်ခင်အချိန်မှာအတင်းအဓမ္မလိုအပ်ပြီးခိုင်းစင်မှုပပျောက်ဖို့ရည်မှန်းချက်ဟာအိုင်လိုရုံးရဲ့အထောက်ကူမပါဘဲနဲ့တော့ဖြစ်မှာမဟုတ်ပါဘူးလို့အလို့သမားဒုဝန်ကြီးဦးမြတ်သိန်းကပြောသွားတာပါ။အိုင်လိုအနေနဲ့ဒီ2000ခုနှစ်တုန်းကမြန်မာနိုင်ငံပေါ်အရေးယူမှုဟာအဓိကကတော့မြန်မာနိုင်ငံရဲ့အဓမ္မလိုအပ်ပြီးခိုင်းစင်မှုတွေကိုတီးခြားဆွေးနွေးဖို့နဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းဒီကိစ္စပေါ်မှာသုံးသပ်ပြီးတော့အရေးယူကင်တွေဖို့ဆိုတဲ့တိုက်တွန်းချက်ဖြစ်ပါတယ်။အခုဓာရီရုတ်သိမ်းလိုက်ပြီဆိုတော့ ILO နဲ့မြန်မာရဲ့ဆက်ဆံရေးဟာပုံမှန်အခြေအနေရောက်သွားပြီလို့ဆိုနိုင်တဲ့အကြောင်း ILO ညွှန်ကြားရေးမှူးကယ်ရီတက်ပီယိုလာက VOA မြန်မာပိုင်းကိုပြောပါတယ
် Restrictions were undone. These were special measures.
ယူကန်တမှုတွေဆိုတာအထူးဆောင်ရွက်ဖို့ကိစ္စရပ်တွေပါဆိုလိုတာကမြန်မာနဲ့ပတ်သက်လို့အထူးတည်ထောင်ဆွေးနွေးကြနာမှုတွေနဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းတရားအရေးယူကင်တွယ်မှုတွေလုပ်ကြတာပါအခုတော့အဲ့ဒါတွေအားလုံးကိုပြန်ရုပ်လိုက်ပါပြီအခုဆိုပုံမှန်ဆက်ဆံရေးပြန်ဖြစ်သွားပါပြီအခုဆိုရင်တော့မြန်မာနိုင်ငံအတွင်းအတင်းအဓမ္မလိုအားပေးခိုင်းစေမှုတွေနဲ့ပတ်သက်လို့အုပ်ချုပ်ရေးအဖွဲ့ကိုပုံမှန်အစီရင်ခံစာပဲတင်ရမယ်သဘောပါ
အခုလိုဒီကြံနေသေးတဲ့ရည်ရွယ်မှုတွေရုပ်သိမ်းကြောင်းဆုံးဖြတ်ချက်ထဲမှာပဲ ILO နဲ့မြန်မာဆွေရကြားမှာချုပ်ဆိုထားတဲ့2008ခုနှစ်ဖြစ်ဆွတ်သဘောတူညီချက်2012ခုနှစ်နားလည်မှုစာချုပ်လာတွေအပါအဝင်2015မှာအဓမ္မလိုအပ်ပြီးခိုင်းစင်မှုပပျောက်ရမယ်ဆိုတဲ့စီမံချက်တွေကို ILO နဲ့မြန်မာကြားဆက်ပြီးတော့ဆောင်ရွက်သွားဖို့လဲနိုင်ငံတကာအလို့သမားညီလာခံကတိုက်တွန်းပါတယ်။လက်ရှိအချိန်ဒီမှာတော့အလို့သမားတမကတွေပြည်ပြပြင်းလေပတ်လှုပ်ရှားနိုင်ဖို့အရေးကြီးလာတယ်လို့ Mr. Kerry Tapiola ကပြောပါတယ်။တိုင်းပြည်ထဲမှာလက်ရှိအဖြစ် ILO ရဲ့အလို့သမားရေးကျွမ်းကျင်သူရောအလို့သမားရေးရုံးမှာဖွင့်လှစ်ထားပြီးမို့လို့အလို့သမားတွေအနေနဲ့ပြဿနာတစုံတရာရှိလာလို့ရှိရင်ဆက်သွယ်ဆောင်ရွက်နိုင်ကြတယ်လို့ Mr. Tapiola ကပြောပါတယ်။
Well, the there was a report to the conference.
ညီလာခံတင်သွင်းတဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံအခြေအနေကတိုးတက်ကောင်းမွန်လာပါတယ်။ဒါပေမဲ့ဥပဒေပြုမှုနဲ့ပတ်သက်လို့တော့မေးခွန်းတွေရှိကောင်းရှိနိုင်ပါတယ်။အလို့သမားတမက်ကတွေလှုပ်ရှားဆောင်ရွက်ဖို့ကိစ္စမှာအရေးကြီးတာကတော့ သမဂ္ဂတွေစီရင်လှုပ်ရှားခွင့်သမဂ္ဂတွေနဲ့အလုပ်ရှင်တွေကြားညှိနှိုင်းဆောင်ရွက်ဖို့အပြန်အလှန်သဘောတူညီချက်တွေထိုက်သင့်နဲ့ကိုစားပြုဆောင်ရွက်နိုင်ဖို့ပါ
နိုင်ငံတကာလူသမားညီလာခံရဲ့မနေ့ကဆုံးဖြတ်ချက်ထင်ပါပဲဒီမြန်မာနိုင်ငံရဲ့အတ္တမလိုအပ်ပြီးခိုင်းစေမှုပပျောက်ရေးရထားချက်တွေအောင်မြင်စေဖို့အတွက်နိုင်ငံတကာအနေနဲ့လည်းမြန်မာကိုဘာသာငွေကြေးအရကူညီပံ့ပိုးကြဖို့တိုက်တွန်းထားပါတယ်ဒါပေမဲ့လည်းတိုင်းပြည်တွင်းလွတ်လပ်စွာဖွဲ့စည်းလှုပ်ရှားခွင့်နိုင်ငံခြားရင်းနှီးနှုတ်နှံမှုတွေရဲ့ဂီရဲ့လုပ်ငန်းခွင့်အခြေအနေစသဖြင့်ဒီ ILO စာဝန်ချက်တွေနဲ့ဆက်ဆက်ပြီးတော့လည်းတုံ့သက်စီစစ်သွားဖို့ဆိုပြီးတော့ ILO အုပ်ချုပ်ရေးအဖွဲ့ကိုအကြံပြုတိုက်တွန်းထားပါတယ်ခင်ဗျာ